မြန်မာအစိုးရရဲ့ဖွဲ့စည်းပုံအခြေခံကိုလူလူဆန္ဒခိုင်ပွဲလုပ်မယ်ဆိုတဲ့ကိစ္စမှာလူလူအနေနဲ့မိမိတို့ဆန္ဒတွေကိုထုတ်ဖော်ပြီးတော့ကန့်ကွက်မဲတွေပေးကြဖို့လဲ Generation Wave မျိုးဆက်သစ်လူငယ်အစည်းအရုံးကအခုလှုံ့ဆော်မှုတွေလုပ်နေတာတွေ့ရပါတယ်ဒီဆန္ဒခိုင်ပွဲကိုလွတ်လပ်ပြီးတော့မျှတမှုရှိဖို့အတွက်နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့လွတ်လပ်စွာပြောဆိုစည်းရုံးခွင့်ပေးဖို့နိုင်ငံတကာကစောင့်ကြည့်လေ့လာခွင့်ပြုဖို့နဲ့လူလူလေးစားသူတွေနဲ့ဆန္ဒခိုင်ပွဲကော်မရှင်ဖွဲ့ဖို့ဆိုတာတွေကိုဒီကနေ့ပဲဒီဖွဲ့ကနေပြီးတော့ထုတ်ပြန်တောင်းဆိုပါတယ်ဒါအပြင်လူလူတွေအနေနဲ့ဒီဆန္ဒခိုင်ပွဲမှာစစ်ဆိုးရရဲ့ဖွဲ့စည်းပုံကိုကန့်ကွက်ကြဖို့ဆိုတဲ့လှုံ့ဆော်မှုတွေစည်းရုံးမှုတွေကိုသူတို့ဒီရန်ကုန်နေရာအတော်များများမှာပြုလုပ်လျက်ရှိတယ်လို့လည်းသိရပါတယ်ဒီလှုံ့ဆော်ချက်တွေနဲ့ပတ်သက်ပြီးတော့ GW မျိုးဆက်သစ်လူငယ်ဖွဲ့ကပြောရေးဆိုခွင့်ရှိတဲ့ကိုကျော်ကျော်ကိုကျွန်တော်မေးကြည့်ပါတယ
်မေလာထဲမှာကျင်းပပြုလုပ်မဲ့ပြည်သူ့ဆန္ဒခိုင်ပွဲကလူလက်ပြီးတရားမျှတတဲ့ပြည်သူ့ဆန္ဒခိုင်ပွဲဖြစ်စေချင်တာကျွန်တော်တို့ရဲ့အဓိကယူရချက်ပါဒီလိုမျိုးဖြစ်ဖို့အတွက်ကျွန်တော်တို့တောင်းဆိုထားတဲ့တောင်းဆိုချက်တွေလည်းရှိပါတယ်ဒီတောင်းဆိုချက်တွေကိုလည်းနာဖန်နေနဲ့လာရောက်ပေးမယ်လို့လည်းကျွန်တော်တို့ထင်ပါတယ
်ကိုကျော်ကျော်တို့အခုဒီလာမယ့်လူလူဆန္ဒခိုင်ပွဲကိုဘာတွေဖြစ်တဲ့ဆိုတာကိုအခုတောင်းဆိုထားတဲ့အခါကျတော့ဒီဆန္ဒခိုင်ပွဲကိုလက်ခံတယ်ဆိုတဲ့သဘောလားဘယ်လိုသဘောလဲခင်ဗျဟု
တ်ကဲ့ပါအမှန်ကတော့မူဝါဒဆိုတာအပေါ်ရင်အလွှာအနေနဲ့ဖြစ်တည်နေတာဖြစ်ပါတယ်ဒီပြည်သူဆန္ဒခိုင်ပွဲဟာစစ်အစိုးရရဲ့မူဝါဒလမ်းစဉ်9ရပ်ကဖြစ်ပေါ်လာတယ်ဆိုတော့လေကျွန်တော်တို့နားလည်ပါတယ်ဒီမူဝါဒကိုအကောင့်ထဲပေါ်တာကလက်တွေ့လုပ်ငန်းစဉ်မှာဒီရှေ့လန်းစဉ်းကျင်လာတဲ့ဖွယ်ဖြစ်နေတဲ့လက်တွေ့လုပ်ငန်းစဉ်ဟောမှကျွန်တော်တို့ကတက်လန့်သွားအောင်မတိုက်နိုင်ဘူးဆိုရင်မူဝါဒကိုတိုက်ရမရောက်ပါဘူးဒီတော့စစ်အစိုးရရဲ့မူဝါဒကိုအလဲဖြိုပစ်ချင်တယ်ဆိုရင်တော့သူ့ရဲ့အခြေခံကိုယ်တယ်ဖြစ်တဲ့လက်တွေ့လုပ်ငန်းစဉ်ကိုကျွန်တော်တို့တဆင့်ပြီးတဆင့်ဖြိုဖျက်သွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ထုတ်တာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကိုကျော်ကျော်တို့ကဒီဆနခိုင်ပွဲကိုလူတွေတွားပြီးတော့မဲထဲကြဖို့ပြောနေရဆိုတော့အခြားပြည်တွင်းလူငယ်ကျောင်းသားတွေရဲမှာရောအမြင်မတူတာမျိုးရှိလားဘယ်လိုသဘောထားတွေရှိကြလဲခင်ဗျအ
ခုပြည်တွင်းမှာ referendum အပေါ်အခြားအမြင်ရှိနေတဲ့သူတွေလည်းအများကြီးရှိပါတယ်ကျွန်တော်တို့တွေညှိနှိုင်းတိုင်ပင်ထားတာတွေလည်းအများကြီးပါပဲဒီအချိန်မှာပထမဦးဆုံးအရေးကြီးတဲ့အချက်အနေနဲ့ကတော့ပြည်သူတရလုံးပူးပေါင်းပါဝင်နိုင်မှုရှိမရှိကိုကျွန်တော်တို့အတိအကညှိနှိုင်းကြတာဖြစ်ပါတယ်ကျွန်တော်တို့ရွေးချယ်တဲ့နီလန်းအရာပြည်သူတွေထိခိုက်မှုမရှိဘဲနဲ့မိမိတို့ရဲ့ဆန္ဒကိုမိမိတို့လွယ်ကူစွာလွတ်လပ်စွာနဲ့ထုတ်ဖော်နိုင်မယ်လို့ကျွန်တော်တို့ရည်ရွယ်တဲ့အတွက်ကြောင့်မလို့လေဒီလှုပ်ရက်ကိုကျွန်တော်တို့လှုပ်ရခြင်းဖြစ်ပါတယ်အဲ့
တော့တကယ်တမ်းဒီလူထုဆန္ဒခိုင်ပွဲကဒီမြန်မာဆစ်ဆူအနေနဲ့မဲယုံနဲ့လုပ်မယ်လို့ယူဆရလားဒါမှမဟုတ်အရင်တော့လူမျိုးတို့အင်အားတွေပါတုံးပြီးတော့လူထုဆန္ဒခိုင်ပွဲပုံစံလို့လုပ်မယ်လို့ယူဆရလားဘယ်လိုကိုကျော်ကျော်တို့ယူဆထားလဲအခုတို့လုပ်မယ်ပုံစံအောင်
โอเคအခုလက်ရှိနိုင်ငံတကာရဲ့ပြားပေးမှုတွေယခုလက်ရှိတိုင်းပြည်ထဲမှာဖြစ်ပေါ်နေတဲ့အငြင်းပွားမှုတွေဒီအရာတွေအားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့မဲယုံနဲ့ဆန္ဒခံယူပွဲဟုတ်တာလုံးမနိုင်ငံတကာအပါအဝင်ပြည်သူတရလုံးကခြေနှက်ကြလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်အကယ်၍သာပေါ်လုံးကွင်းထဲမှာလုံးတဲ့ပြည်သူဆန္ဒခံယူပွဲမျိုးလုံးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လည်းအပြင်းထန်တန်းကွယ်ရပါလိမ့်မယ်
ဟုတ်ကဲ့အခုမဲယုံနဲ့သူဆန္ဒခိုင်ပွဲယူမယ်ဆန္ဒကောက်ခံမယ်ဆိုရင်ရောတကယ်တမ်းလွတ်လပ်ပြီးမျှတတဲ့ဆန္ဒခိုင်ပွဲဖြစ်လာမယ်လို့ယူဆရလား
အခုလက်ရှိအခြေအနေမှာတော့ဒီနာဖဆစ်ဆိုးအနေနဲ့၅မျိုးဆောင်96ကိုလည်းမပစ်ပယ်ထားသေးပါဘူးဒီပြဿနာကိုကျွန်တော်တို့မှဝေဖန်ပိုင်ခွင့်နေလဲဘာမှမရှိပါဘူးလွတ်လပ်စွာစီယုံပိုင်ခွင့်နေလဲဘာမှမရှိပါဘူးဒီလိုအခြေခံကြတဲ့အချက်လက်တွေကိုကျွန်တော်တို့ကပထမဦးဆုံးအရင်တောင်းဆိုထားတာဖြစ်ပါတယ်ဒီတောင်းဆိုထားတဲ့တောင်းဆိုချက်တွေဒါရရှိခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့လွတ်လပ်စွာစီယုံပိုင်ခွင့်လွတ်လပ်စွာဟောပြောပိုင်ခွင့်မိမိရဲ့ဆန္ဒမိမိရဲ့သဘောထားကိုလွတ်လပ်စွာရေးသားထုတ်ဝေပိုင်ခွင့်ဒါတွေရလာမှာဖြစ်ပါလေဒီလိုမျိုးအခြေခံကြတဲ့လူခွင့်ရဲ့အချက်လက်တွေကိုနာဖဆိုးကအနေနဲ့ပထမဦးဆုံးအဖြစ်သိသင့်ပါလေဒီလိုမျိုးသာအခြေခံကြတဲ့လူခွင့်ရဲ့အချက်လက်တွေတောင်မပေးနိုင်ဘူးဆိုရင်တော့ referendum ကိုကျွန်တော်တို့လည်းဆန့်ကျင်သွားမှာဖြစ်ပါလေ
ဒါကတော့ generation wave မျိုးဆက်သစ်လူငယ်အဖွဲ့ကကိုကျော်ကျော်ပြောသွားတာပါ generation wave အဖွဲ့ကဆိုလို့ရှိရင်ဒီပြီးခဲ့တဲ့ September လှုပ်ရှားမှုနောက်ပိုင်းလူငယ်ကျောင်းသားတွေနဲ့စုဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်အခုလိုမျိုးဒီစစ်ဆိုးရဲ့ဆန္ဒခံယူပွဲကိုမဲထည့်ကြဖို့ပြောနေတဲ့ထဲမှာအခုလိုဒီဖွဲ့စည်းပုံကိုစန့်ကျင်ဖို့လှုံ့ဆော်နေတဲ့အဖွဲ့ရှိတယ်လို့ပဲဒီဖွဲ့စည်းပုံကိုထောက်ခံဖို့လှုံ့ဆော်နေတဲ့လူတွေလည်းရှိတယ်လို့ဆိုပါလားဗျကိုအောင်လင်းဦးရေဒါနဲ့ပတ်သက်လို့ဆက်ပြောပြပါဦး
ဟုတ်ကဲ့ပါခင်ဗျာဒီမြန်မာစစ်ဆိုးရအောင်လိုလားတဲ့အုပ်စုတစ်ခုဖြစ်ပြီးတော့တချိန်က88နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ဘူးပါတယ်ဆိုတော့ကိုရီးလွင်ကောင်းဆောင်တဲ့ဖွဲ့ကမြန်မာစစ်ဆိုးရကမကြာခင်လုပ်မဲ့လူမှုဆန္ဒခံယူပွဲတွေကိုထောက်ခံကြဖို့လှုံ့ဆော်မှုတွေကိုအာဏာပိုင်တွေရဲ့အကာအကွယ်တွေအောက်မှာဆောင်ရွက်နေတာလို့ရန်ကုန်မြို့ကတချို့ကပြောပြကြတာပါဒီလိုလှုံ့ဆော်လှုပ်ရှားမှုတွေလုပ်နေတဲ့အထက်ကရန်ကုန်တိုင်းအင်းစိန်မြို့နယ်ဖော့ကံမှာဒီကနေ့ကိုရီးမျက်မြင်ကြုံခဲ့ရသူတူကတော့သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ်
ဒီတော့ရနေတာဆရာတို့လိုက်ကြနေတာကိုတွေ့ရတာပေါ့နော်ဆရာက3ရက်ဆက်နေတာ6ရက်နာဝေရလူတွေကတော့ဒီအကူနဲ့ဆင်းရွက်ထားတာပေါ့အမှန်တမ်းပြင်စက်ခံရင်ကွန်ဆိုရေးကြောင်ပေါ့နော်စက်ဖွဲ့ကြောင်လေးပေါ့
အဲယောင်းနေလိုက်ဝေးတယ်။ဘာမှတော့သူတို့တိတ်ပြီးတော့ဥစ္စာမပြောဘူးပြဒီတိုင်းပဲဝေးတာပဲ။အကုန်လုံးကိုလိုက်ဝေးသွားတာပဲ
။ဒါ25နေ30ပတ်ဝန်းကျင်နေပေါ့။အ
ဲသူတို့ဝေးတော့ဘေးဘက်ဝန်းကျင်မှာဒီကြံ့ခိုင်ဖွံ့ဖြိုးရေးတို့တို့ဒီစားရှင်တို့ငယ်ဒိန်းအဖွဲ့တို့ရဲအဖွဲ့တို့ဒီလိုမျိုးလူတွေပေါ့နော်။သူတို့တွေကဘေးနားနဲ့လိုက်ပြီးစောင့်ရှောက်နေတဲ့ပုံစံမျိုးကြီးပေါ့။အဲလိုမျိုးရဲဝဲတွေနဲ့လိုက်ပြီးတော့စောင့်ရှောက်တဲ့ပုံစံမျိုးနဲ့အနားမှာဝေးရွတ်တူရွတ်တူတွေ့တာပေါ့။
ဒီလိုဖြန့်ချီနေတဲ့စာရီထဲမှာအစိုးရရဲ့လုပ်ရက်တွေကိုထောက်ခံခံယူနေတာမကစန့်ကျင်သူအတိုက်ခံတွေကိုလည်းသတင်းပေးဖော်ထုတ်အောင်မယ်ဆိုပြီးသတိပေးပြောဆိုလိုက်တယ်လို့လည်းသူကပြောပါသေးတယ
်။အဲဒီမှာဆိုလို့ရှိရင်သူရေးထားတာကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေတည်ပြီးပြဋ္ဌာန်းနိုင်ရေးကိုစန့်ကျင်သူများနဲ့ဒီမိုကရေစီနဲ့လူခွင့်ရေးလွဲသွန်းတဲ့ပြည်နယ်ဒီနိုင်ငံရေးအချောင်သမားများဖော်ထုတ်ရေးပြည့်ပြတ်တတ်စန့်ကျင်ကံကွယ်သူလှုပ်ရှားမှုကိုပြည်သူလူထုနဲ့အတူလက်တွဲရေးတက်ကြစွာပူးပေါင်းဆောင်ရွက်သွားမည်ဖြစ်ကြောင်းထုတ်ပြန်ရေးကြေညာအပ်ပါသည်ဆိုပြီးရေးထားတယ်ဗျ။
ခုလှုပ်ရှားမှုတွေကိုလှုပ်ဆောင်နေတဲ့88မျိုးဆက်ကျောင်းသားလူငယ်များမြန်မာနိုင်ငံလို့အမည်ပေးထားတဲ့အဖွဲ့ကိုဥဆောင်တဲ့ကိုရီးလွင်ဟာဆိုရင်မြန်မာစစ်ဆေးရအောင်လူလားသူတူဖြစ်တယ်လို့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေရဲ့လုပ်ရက်တွေကိုမကြာခဏဆိုသူလိုစန့်ကျင်လေးရှိသူဖြစ်တာမို့အာဏာပိုင်တွေရဲ့အကာအကွယ်ကိုရရှိထားသူတူလို့လည်းအများကယုံကြည်ထားသူတူဖြစ်ပါတယ်။ဒီလိုအစိုးရရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံဖို့အတိုက်ခံတွေရဲ့ဆောင်ရွက်ချက်တွေကိုချေမုံမို့သတိပေးပြောဆိုပေမဲ့ကုလသမဂ္ဂလိုနိုင်ငံတကာအတိုင်းဝိုင်းဒီမိုကရေစီအင်အားစုတွေကပြောဆိုနေတဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့လို့နိုင်ငံရေးအရာအခြေခံပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆိုတာမျိုးတွေတော့မပါဝင်ဘူးလို့လေဒီစာကိုကိုရီးမျက်မြင်လက်ခံရရှိသူကပြောပါသေးတယ်ခင်ဗျ။